ဇွန်လ26ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာမူရစေဝတိုက်ခိုက်ရေးနေ့မှာကုလသမဂ္ဂမူရစေဝနဲ့ရာဇဝတ်မှုခွင့်ဆိုင်ရာယုံ UNODC က2018ကမ္ဘာမူရစေဝအစီရင်ခံစာကိုထုတ်ပြန်လိုက်ပြီးဒိန်းကနေထုတ်တဲ့စေဝါတွေနဲ့ကိုကင်းထုတ်လုပ်မှုဟာကမ္ဘာတစ်လောက်တိတိတတ်တာတိုးလာနေပြီးလူလူကျန်းမာရေးကိုအကြီးအကျယ်ထိခိုက်စေတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်ပင်ဆိုင်ပြိုးမှုကမ္ဘာမှာဒုတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံကတော့ငွေစေဝါထိန်းချုပ်ရေးဆိုင်ရာမူဝါဒအသစ်တစ်ခုကို2018 February မှာချမှတ်ခဲ့ပြီးငွေစေဝါတိုက်ဖြတ်မှုကိုလူထုကြားပုံစံအသစ်တစ်မျိုးနဲ့လှုပ်ဆောင်ဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကပြောပါတယ်အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်
။ကမ္ဘာတလောမှာဒိန်းကနေထွက်လို့တဲ့ Heroin ဘင်းယူပြန်အခုကရှေးကုတရာမှာတုံးတဲ့ဆံဝင်အနှံစာပါမှာဝယ်လို့ရတဲ့ OPH ရှေးတွေကိုမူရစေဝါသုံးဆွဲသူတွေတိုးပြီးသုံးလာကြတာတွေ့ရပြီးဒီလိုသုံးဆွဲလို့တည်ဆောင်းမှုဟာ86ရာခိုင်နှုန်းလောက်ရှိနေတယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုခွင့်ဆိုင်ရာယုံ UNODC ရဲ့2018ကမ္ဘာမူရစေဝါအစီရင်ခံစာမှာဖော်ပြထားပါတယ်ဒီအစီရင်ခံစာကိုဂျနီဗာကုလသမဂ္ဂယုံမှကျင်းပတဲ့အပြည်ပြည်ဆိုင်ရာမူရစေဝါတက်ခဲ့ရင်းမှတင်သွင်းခဲ့တာဖြစ်ပြီးဒီအခမ်းအနားမှာ UNODC ရဲ့အမှုဆောင်ဒါရိုက်တာယူရီဖက်ဒိုတော့ဖ်ကမူရစေဝါကိုပုံစံမျိုးစုံနဲ့ထုတ်လုပ်နေကြတာဖြစ်ပြီးဒီမူရစေဝါပြဿနာမှာစင်ခေါ်မှုတွေကိုဗန်မျိုးစုံကနေကြုံနေရတယ်လို့ပြောပါတယ
် The finding of this year World Drug Report show that the drug markets are expanding
ဒီနေ့ထုတ်ပြန်တဲ့ကမ္ဘာမူရစေဝါအစီအစဉ်ကမှာကမ္ဘာတဟွန်းမူရစေဝါရောင်းဝယ်မှုဈေးကွက်ကပိုပြီးကျန်းတာကတွေ့ရပါတယ်ကုတ်ကင်းနဲ့ဘိန်းစိုက်ပျိုးထုတ်လုပ်မှုကအမြင့်ဆုံးစံချိန်ကိုတန်တော်တယ်လို့ဆံမျိုးစုံမှာစင်ခေါ်မှုမျိုးစုံနဲ့ကြုံရပါတယ်လို့ပြောသွားတာပါကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကလည်းမူရစေဆွဲသူတွေတိုးလာတာဟာအန္တရာယ်ကြီးနေတယ်လို့ထောက်ပြခဲ့ပြီးဒါဟာမိသားစုတွေလူမှုတိုင်းဝန်းတွေကိုထိခိုက်စေတဲ့အပြင်ရေရှည်ဖွံ့ဖြိုးရေးကိုပါထိခိုက်စေနိုင်တဲ့အတွက်မူရစေဝါရံဝယ်တဲ့ဂိုင်းတွေမူရမှောင်ခိုးတွေကိုနိုင်ငံတကာပူးပေါင်းဖြေရှင်းသွားကြဖို့အတွက်တိုက်တွန်းခဲ့ပါတယ်အင်္ဂါနေ့ကုလသမဂ္ဂမှာကျင်းပတဲ့အပြည်ပြည်ဆိုင်ရာမူရစေဝါတက်ချင်ရေးအစည်းအဝေးမှာဂျနီဗာရုံးကကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံရဲ့အငြင်းတန်းကိုယ်စားလှယ်ကတော့မြန်မာနိုင်ငံအနေနဲ့မူရစေဝါတက်ချင်ရေးအတွက်ဒီနှစ်မှာအရေးပါတဲ့လုပ်ရမယ်တဆင့်လှမ်းခဲ့တယ်လို့ခုလိုပြောပါတယ်
The government of Myanmar adopted a new national drug control policy in February 2008.
မြန်မာစိုးရဟာနိုင်ငံတော်မူရစေဝါထိန်းချုပ်ရေးမူဝါဒအစ်တစ်ခုကို2018 February လမှာချမှတ်ခဲ့ပါတယ်။ဒါမြန်မာနိုင်ငံအတွင်းလက်တွေ့အခြေအနေတွေကိုကြည့်ပြီးတော့နိုင်ငံတကာဆန်ရှင်ဆန်ညွန့်တွေနဲ့အညီပိုကောင်းအောင်လုပ်နိုင်မှုဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမူရစေဝါတားဆီးကာကွယ်ရေးမှာအလုံးပါဝင်လာစေမယ့်တက်ဆုံပါဝင်တဲ့ချင်းကမှုနဲ့ပြည်မှုတက်ဖြည့်ရေးတွေရဲ့ပံ့ပိုးမှုကိုရယူပြီးတော့လှုပ်ဆောင်တာလည်းဖြစ်ပါတယ်။ရည်ရည်အောင်မြင်မှုရစေဖို့ဥတည်လှုပ်ဆောင်တဲ့နေရာမှာကျမ်းမာရေးနဲ့လူမျိုးလိုအပ်ချက်တွေနဲ့ကိုက်ညီဖို့စဉ်းစားပြီးတော့လူငယ်တွေကြားမြို့စေဝါလက်လန်းမိနေမှုကိုတိုက်ချက်ဖို့အဓိကထားလှုပ်ဆောင်ပါတယ်။ဘိန်းဆိုင်တောင်တူတွေအတွက်အစားထိုးဆိုင်ပြုနိုင်မှုလှုပ်ဆောင်ပေးတာအပြင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတွန်းပြခဲ့ပါတယ
်။ UNODC ရဲ့အစီရင်ခံစာအရ2018ခုနှစ်မှာမြန်မာနိုင်ငံမှာဘိန်းဆိုင်ပြုမှု25ရာခိုင်နှုန်းကျဆင်းလာပြီးထုတ်လုပ်မှုက14ရာခိုင်နှုန်းကျဆင်းတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဒေတာတွေမှာတခြားစိတ်ကြွယူသူစုထုတ်လုပ်မှုတွေတိုးလာတာမို့စိုးရိမ်တယ်လို့မြန်မာကိုယ်စားလှယ်ကပြောကြားခဲ့တယ်လို့မြန်မာနိုင်ငံရဲ့မူရစေဝါပြဿနာမှာပြည်ရင်းငြိမ်းချမ်းရေးကအရေးပါတဲ့ဂံလတ်မှာရှိနေတယ်လို့ထောက်ပြပါတယ်
။ In the region, Myanmar is concerned over the steady rise in seizures of synthetic drugs such as methamphetamine.
မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးမှုကျဆင်းလာခဲ့ပေမဲ့ဒေတာတွေမှာ methamphetamine နဲ့ ice စည်းကြားတွေဖန်ဆီးရမှုကတဖြည်းဖြည်းတိုးလာတာမို့မြန်မာနိုင်ငံကတာကိုစိုးရိမ်ပါတယ်2018ခုနှစ်ဇန်နဝါရီလမှာမြန်မာမူရနေနေအဖွဲ့ကမူရဆေးတစ်ကြိမ်တည်းနဲ့အများဆုံးဖမ်းမိခဲ့ပါတယ်ဒါဟာမက်သအဖက်တမင်းဆေးကြားတွေကိုပြည်ထောင်ဌာနကရှမ်းပြည်နယ်ထဲမှာဖမ်းဆီးရမိတာဖြစ်ပါတယ်မြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်ဟာမူရစေဝါတားဆီးကာကွယ်ရေးမှာအရေးပါတဲ့အခမ်းကဏ္ဍကနေရှိနေပြီးပို့ပြီးတော့ရေးကြတာကနေဆက်ဖြတ်ကျော်ဖြစ်ပွားတဲ့ပြည်မှုတွေကိုနှိမ်နှင်းရေးမှာတက်ဆိုင်ရာအဖွဲ့အစည်းတီးတီးရဲ့စစ်မှန်တဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်ပါတယ်မူရစေဝါစတင်ထုတ်လုပ်တာကနေပြီးတော့တင်ပို့တာဝယ်ယူရောင်းချတာအထိအစ်စ်နိုင်ကိုခြေဖြတ်နိုင်မှုမြန်မာနိုင်ငံဟာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မိတ်ဖက်အဖွဲ့တွေနဲ့ပါလက်တွဲဆောင်ရွက်နေပါတယ
်မြန်မာနိုင်ငံရဲ့မူရစေဝါတားဆီးထိန်းချုပ်ရေးဘုတ်ကော်မတီ CCDAC ကလက်ရှိမှာတမျိုးသားလုံးဆိုင်ရာမူရစေဝါမဟာဗျူဟာစီမံကိန်းအတွက်မူကြမ်းရေးဆွဲနေတာဖြစ်ပြီးပြည်နယ်နဲ့တိုင်းပြည်တွေကနှစ်နှစ်စီမံကိန်းနဲ့သူတို့ဒေတာရင်းအရေးယူလှုပ်ဆောင်တဲ့အစီအစဉ်တွေကိုချပြဖို့နဲ့လိုအပ်ချက်တွေကိုပြည်ထောင်စုအစိုးရကနေနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းပြီးဤပညာရောငွေကြေးအရပါထောက်ပံ့ပေးမှာဖြစ်ကြောင်းလည်းပြောပါတယ်